ဥရောပကိုရွှေ့ပြောင်းခြေချနေထိုင်ဖို့ဝင်ရောက်လာကြတဲ့ဒုက္ခသည်တွေရဲ့အရေးကိုဖြေရှင်းဖို့အတွက်တူရကီနိုင်ငံကိုဒေါ်လာဘီလီယံပေါင်းများစွာပေးဖို့ဥရောပသမဂ္ဂကသဘောတူညီလိုက်ပါတယ်။အခုနှစ်တွင်ကမ္ဘာတဝန်းမှာဖြစ်နေတဲ့ပဋိပက္ခတွေနဲ့မတည်ငြိမ်မှုတွေကြောင့်ဒုက္ခသည်အများအများဟာသူတို့ရဲ့နေရက်တွေကိုစွန့်ခွာပြီးတူရကီနဲ့ဥရောပနိုင်ငံတွေကိုဝင်ရောက်လာနေကြတာဖြစ်ပါတယ်။ဘယ်လ်ဂျီယမ်နိုင်ငံဘရဆောမြို့မှာကျင်းပခဲ့တဲ့အစည်းအဝေးအတွင်းတူရကီနဲ့ဥရောပတာဝန်ရှိသူတွေဟာတူရကီနိုင်ငံကလက်ခံထားတဲ့ဒုက္ခသည်တွေကိုတူရကီအနေနဲ့ဆက်ပြီးတော့တောင်းခံထားနိုင်အောင်ကူညီဖို့ရည်ရွယ်ပြီးအမေရိကန်ဒေါ်လာ 3.2 ဘီလီယံအကူအညီပေးရေးသဘောတူညီချက်ကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဥရောပကိုဒီနေ့ရောက်ရှိတဲ့ဆီးရီးယားနိုင်ငံကအရေးအတွက်အများဆုံးဒုက္ခသည်အဖွဲ့ဟာတူရကီနိုင်ငံကိုဖျက်ပြီးတော့ဂရိနဲ့ဘူလ်ဂေးရီးယားနိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့သဘောတူညီချက်ကကျွန်တော်တို့နဲ့နေသက်ချင်းထိဆက်နေတဲ့နေရာတွေမှာအချိန်မီနေရာချထားရေးလှုပ်ဆောင်ဖို့အတွက်ရှင်းလင်းတဲ့စီစဉ်တရက်ကိုချမှတ်သွားဖို့ဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါနယ်တတ်စ်ကတူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူနဲ့ဥရောပကောင်စီဥက္ကဋ္ဌယွန်ကလော့ယန်ကာရိုနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောကြားသွားခဲ့ပါတယ်ခင်ဗျာ။